တော်တာရှင်များမင်္ဂလာပါအခုတစ်ပတ်မှတင်ပြမယ့်အကြောင်းကအရင်ကပဲဆိုင်ခဲ့တဲ့တောင်သူတော်တော်များများဟာဝယ်လိုအားကောင်းနေတဲ့ပြောင်းတွေကိုစိုက်ဖို့ပြင်ဆင်နေကြတယ်ဒါပေမဲ့ပြောင်းစည်းကွက်ကလည်းတရုတ်ဘက်ကဝယ်လိုအားအပေါ်လုံးဝမှီခိုနေရတယ်ဆိုတဲ့အကြောင်းပဲဖြစ်ပါတယ်ဒါကြောင့်ပြောင်းစည်းကွက်ဟာလည်းတရုတ်ဝယ်ယူမှုအပေါ်မူတည်ပြီးအချိန်မရွေးထိကိုက်သွားနိုင်တဲ့အတွက်တတိထားဖို့လိုအပ်တယ်ဆိုတဲ့အကြောင်းဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်ပဲဆိုင်ပြိုထုတ်လုပ်မှုတင်ပို့ရောင်းချမှုနဲ့ပတ်သက်တဲ့အခမ်းအနားတစ်ခုကိုပြီးခဲ့တဲ့လကရန်ကုန်မှာကျင်းပခဲ့ပါတယ်အဲ့ဒီပွဲမှာအရင်ကမပဲဆိုင်ပြိုတဲ့တောင်သူတော်တော်များများကပြပဝယ်လိုအားကောင်းနေတဲ့ပြောင်းကိုစိုက်ပျိုးဖို့ပြင်ဆင်နေကြတယ်လို့ပြောကြပါတယ်ဒါနဲ့ပတ်သက်ရင်မနစ်ကစပြီးအိန္ဒိယကအဝယ်ရက်လိုက်တာကြောင့်ညမပဲမျိုးစုံဈေးကွက်ပြက်လူနီးပါးဖြစ်နေတာတောတရှင်တွေတီးပြီးဖြစ်ပါလိမ့်မယ်အဲ့ဒီလိုပဲဈေးကွက်အခြေအနေပြက်ယွင်းနေတဲ့အတွက်အရင်ကပဲဆိုင်ခဲ့တဲ့တောင်သူတော်တော်များများကအစားထိုးတိနှံ့အဖြစ်ပြောင်းကိုစိုက်ပျိုးဖို့ပြင်ဆင်နေကြတာပဲဖြစ်ပါတယ်ဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့ပြောင်းဆိုင်ပြိုးမှုနဲ့လက်ရှိဈေးကွက်အခြေအနေကိုတင်ပြမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြန်ပြအနေနဲ့တစ်နှစ်ကိုပြောင်းတန်ချိန်3တန်းကျော်ထွက်ပါတယ်။ပြောင်းဆိုင်ပြိုးမှုရဲ့ထက်ဝက်ပမာဏလောက်ကိုရှမ်းပြည်နယ်မှာစိုက်ပျိုးကြတာပါ။ပြီးရင်အေရဝတီ၊ပဲခူး၊မကွေးနဲ့စကိုင်းတိုင်းဒေသကြီးတွေမှာလည်းစိုက်ပျိုးကြပါတယ်။ဈေးကွက်အနေအထားကတော့စိုက်ပျိုးထုတ်လုပ်လိုက်တဲ့ပြောင်းတွေရဲ့40-45ရာခိုင်နှုန်းလောက်ကိုပြည်ပမှာအသုံးပြုပါတယ်။ပြီးရင်ကြံတဲ့ထက်ဝက်ကျော်55ရာခိုင်နှုန်းလောက်ကိုပြည်ပကိုတင်ပို့ရောင်းချကြပါတယ်။လက်ရှိအချိန်မှာမြန်မာနိုင်ငံကနေပြည်ပကိုတင်ပို့ရောင်းချနေတဲ့ပြောင်းအားလုံးရဲ့90ရာခိုင်နှုန်းကိုလည်းတရုတ်နိုင်ငံကိုနေဆက်ကနေရောင်းနေတာဖြစ်ပါတယ်။ဒီနေရာမှာတရုတ်ကနေဆက်ကနေတင်ပို့နေတဲ့ပြောင်းဈေးကွက်ရဲ့အလားအလာကိုသုံးသပ်ကြည့်ရင်တော့ရေပုံရအနေနဲ့ကောင်းတယ်လို့ပြောလို့ရပါတယ်။တရုတ်နိုင်ငံကကမ္ဘာပေါ်မှာပြောင်းအများဆုံးထုတ်လုပ်တဲ့ဆန်နိုင်ငံမှာပါပါတယ်။တရုတ်နိုင်ငံအနေနဲ့သူ့ပြည်တွင်းမှာပြောင်းတွေအများကြီးစိုက်ပျိုးထုတ်လုပ်နိုင်ပေမဲ့ပြည်တွင်းလိုအပ်ချက်မလုံလောက်တာကြောင့်နှစ်စဉ်ပမာဏအများအပြားဝယ်ယူတင်သွင်းရပါတယ်။ဒါကြောင့်တရုတ်နိုင်ငံဟာကမ္ဘာပေါ်မှာပြောင်းဝယ်ယူတင်သွင်းမှုအများဆုံးဆန်နိုင်ငံစည်းရင်းထဲမှာပါဝင်ပါတယ်ဈေးကွက်သတင်းတွေအရလက်ရှိအချိန်မှာတရုတ်နိုင်ငံကတစ်နှစ်တစ်နှစ်ကိုပြည်ပကနေပြောင်းတန်ချိန်တန်း20လောက်တွင်းနေရပါတယ်အနာဂတ်မှာလည်းတရုတ်နိုင်ငံအနေနဲ့တရိတ်ဆန်အစာနဲ့အီသနောလောင်စာထုတ်လုပ်ရေးအတွက်ပြောင်းတွေကိုပို့ပြီးတော့တောင်တင်သွင်းရမယ့်အနေအထားရှိတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြထားပါတယ်ဒါကြောင့်တရုတ်နဲ့နယ်မြေချင်းထိစပ်နေပြီးပြည်ရင်းသုံးဆမှုအတွက်ပိုရှံအောင်ပြောင်းတွေစိုက်ပျိုးထုတ်လုပ်နိုင်တဲ့မြန်မာနိုင်ငံအတွက်တော့အခွင့်အလမ်းကြီးတစ်ရပ်ပဲဖြစ်ပါတယ်ဒီဆောင်မမှာအဓိကပြောချင်တာကတော့မြန်မာနိုင်ငံကနေတရုတ်ကိုပြောင်းတင်ပို့နေတဲ့ဈေးကွက်ကတစ်ဖက်မှာတော့အလားအလာခေါင်းတွေရှိနေပေမဲ့အခြားတစ်ဖက်မှာတော့ကြီးမားတဲ့ချိုးယွင်းချက်ကြီးတစ်ခုရှိနေပါတယ်။ဘာလဲဆိုတော့အဲ့ဒီဈေးကွက်ကိုမြန်မာဘက်ကတရားဝင်ခွင့်ပြုထားတာဖြစ်ပေမဲ့တရုတ်ဘက်ကတရားဝင်ခွင့်ပြုမထားပါဘူး။ဒီဈေးကွက်ဟာတရားဝင်တစ်ဝက်မဝင်တစ်ဝက်နဲ့ဖားရပိုင်းငါးပိုင်းဖြစ်နေပါတယ်။ဒါကြောင့်ဒီနေရာမှာအလေးနဲ့ထောက်ပြလိုတာကတရုတ်အာဏာပိုင်တွေဘက်ကအဖမ်းအစီတင်းကျပ်လိုက်တာနဲ့အဲ့ဒီဈေးကွက်ကအဝယ်တွေရက်ဈေးတွေထိုးကျဆိုတာတွေချက်ချင်းဖြစ်သွားနိုင်ပါတယ်။အကျိုးဆက်အနေနဲ့ပြောင်းဆိုင်ပြိုးထုတ်လုပ်တဲ့တောင်သူတွေဆုံးရှုံးမှုအကြီးအကျယ်ဖြစ်သွားနိုင်ပါတယ်။ဒါနဲ့ပတ်သက်ရင်မြမပြောင်းဆိုင်တောင်သူတွေဆုံးရှုံးမှုကြုံခဲ့ရတဲ့ဖြစ်ရပ်ကမဝေးသေးတဲ့အတိတ်ကာလမှာတင်ရှိခဲ့ပါတယ်။2016ခုနှစ်မှာတရုတ်ဘက်ကမြမပြောင်းတွေကိုအဝယ်ရပ်လိုက်တဲ့အတွက်ပြောင်းစည်တွေထိုးကျပြောင်းတွေဝယ်မဲ့သူမရှိဖြစ်ပြီးတောင်သူတွေဆုံးရှုံးမှုများခဲ့ကြပါတယ်။ဒါကြောင့်ပြောင်းတွေစိုက်ပျိုးဖို့ပြင်ဆင်နေကြတဲ့တောင်သူတွေကိုအလေးအနက်သတိပေးလိုပါတယ်။ဘာလဲဆိုတော့တရုတ်ကနယ်စပ်ကနေတင်ပို့နေတဲ့ပြောင်းစည်ကွက်ကလက်တလုံးမှာဝယ်လိုအားတွေမြင့်ဈေးတွေကကောင်းနေပေမဲ့ဒီဈေးကွက်ကအချိန်မရွေးရပ်တန့်သွားနိုင်တယ်ဆိုတဲ့အချက်ပါပဲနမူနာအနေနဲ့ပြောရရင်လက်တလုံးမှာတော့မြန်မာနိုင်ငံကနေတရုတ်ကိုနယ်စပ်ကတင်ပို့နေတဲ့ဆန်တွေအဝယ်ပြန်အေးနေပါတယ်မြန်မာနိုင်ငံအနေနဲ့နှစ်စဉ်တရုတ်နိုင်ငံကိုနယ်စပ်ကနေဆန်တွေတန်ချိန်တန်းနဲ့ချီပြီးတင်ပို့နေတယ်ဆိုပေမဲ့အမြဲတမ်းရင်တထိတ်ထိတ်နဲ့ဖြစ်နေရတာပါဘယ်နေများတရုတ်ဘက်ကထပ်ဖမ်းမလဲဆိုပြီးကြီးလန့်စားစားလုပ်နေကြရတာပါဆက်လက်ပြီးတင်ပြလိုတာကတော့ပဲဈေးကွက်ပြက်နေတာကြောင့်အရင်ကပဲဆိုင်ခဲ့တဲ့တောင်သူတွေအနေနဲ့လက်ရှိအချိန်မှာဝယ်လိုအားရှိတဲ့ဒစ်ပြင်းသီးနှံကိုမဖြစ်မနေရွေးချယ်စိုက်ပျိုးကြရတော့မှာဖြစ်ပါတယ်။ဒါပေမဲ့ပဲတောင်သူတော်တော်များများစိုက်ဖို့ဆိုင်းပြင်းနေတဲ့ပြောင်းသီးနှံဈေးကွက်ကလည်းလက်တလုံးမှာဟုတ်တယ်လို့လို့ရှိနေပေမဲ့အချိန်မရွေးကမောက်ကမဖြစ်သွားနိုင်တယ်ဆိုတဲ့အချက်ပါပဲ။ဒါကြောင့်ညီကောင်းကြောင့်နေနဲ့တောင်သူတွေကိုအကြံပြုတင်ပြလိုတာကဝယ်လိုအားကောင်းနေတဲ့ပြောင်းသီးနှံကိုရွေးချယ်စိုက်ပျိုးကြမယ်ဆိုရင်တော့ဒီတစ်ခုတည်းကိုယာနှုံးပြည့်မမီခိုဖို့လိုပါတယ်။ဥပမာအားဖြင့်မိမိမှာရှိတဲ့စိုက်ပျိုးမြေရဲ့ထက်ဝက်ကိုပြောင်းသီးနှံစိုက်၊ကျန်တဲ့တဝက်ကိုအခြားသောသီးနှံတစ်ခုခုကိုစိုက်ပျိုးစသဖြင့်သီးနှံ2မျိုး3မျိုးကို ဒီနေ့ကတော့အရင်ကပဲဆိုင်ခဲ့တဲ့တောင်စံမျိုးကသာတရုတ်ဈေးကွက်ရဲ့ဝယ်လိုအားအတက်အကျဒဏ်ကိုခံနိုင်ရင်ရှိမှဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။ဈေးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။